အာဆီယံအနေနဲ့မြန်မာနိုင်ငံပဋိပက္ခအဆုံးသက်ရေးအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်ဖို့လိုအပ်နေပြီလို့မလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကတိုက်တွန်းလိုက်ပါတယ်။ဒီနေ့အထိအာဆီယံဘုံသဘောတူညီချက်၅ခုလုံးစစ်မှန်တဲ့တိုးတက်မှုမရှိသေးတဲ့အပြင်အကြမ်းဖက်မှုတွေပိုဆိုးလာပြီးအာဆီယံနဲ့စစ်ကောင်စီဆွေးနွေးပွဲတွေမှာလည်းအထူးကသက်ဆိုင်သူတွေမပါသလိုလိုအပ်တဲ့ဆွေးနွေးတိုင်ပင်မှုတွေလည်းမရှိဘူးလို့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကသူ့ရဲ့သဘောထားကို Facebook စာမျက်နှာမှာထုတ်ပြန်ထားပါတယ်။လူသားချင်းစာနာတဲ့အကူအညီတွေကိုလည်းစစ်ကောင်စီကလက်ဝဲကြီးအုပ်ပြီးတော့နိုင်ငံရေးအရာအသုံးချနေတယ်လို့ပြောထားပါတယ်။အာဆီယံဝန်ကြီးအဆင့်ဆွေးနွေးပွဲအားလုံးမှာမြန်မာကိုယ်စားလှယ်ကိုတက်ရောက်ခွင့်မပြုဖို့နဲ့နိုဝင်ဘာမှာကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးပွဲမတိုင်ခင်မှာဘုံသဘောတူညီမှုအကောင့်ထဲပေါ်ရေးမူပေါင်းချမှတ်ဖို့ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်မှာနိုင်ငံသားရေးဝန်ကြီးတွေဩဂတ်လ3ရက်နေ့မှာဆွေးနွေးကြတဲ့အခါမှာမလေးရှားနိုင်ငံဘက်ကတင်ပြဖို့ဇူလိုင်22ရက်နေ့တုန်းကမလေးရှားကက်ဘိနက်ဝန်ကြီးအဖွဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့တယ်လို့သူကပြောထားပါတယ်။ဒီမိုကရေစီရေလှှရှားသူကိုချင်မီနဲ့ကိုဖြိုးစရာသောအပါအဝင်၄ယောက်ကိုကွပ်မျက်လိုက်တာဟာလူသားတို့အပေါ်ကျူးလွန်တဲ့ပြစ်မှုဖြစ်တယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကဖော်ပြပြောဆိုပါတယ်။စစ်ကောင်စီကအာဆီယံဘုံသဘောတူညီချက်တွေကိုလောင်ပြောင်လိုက်တဲ့လုပ်ရဖြစ်တယ်လို့သူကမြင်ပြီးတော့နိုဗင်ဘာအာဆီယံထိပ်သီးအစည်းအဝေးကြရင်ဒီဘုံသဘောတူညီချက်၅ယောက်ကိုဆက်လက်ဆွဲကင်မလားပိုတိုးတက်အောင်လုပ်မလားအစ်စ်တစ်ခုနဲ့အစားထိုးမလားဆိုတာကိုဆုံးဖြတ်ချက်ကြီးကိုချမှတ်ဖို့လိုတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကထောက်ပြထားပါတယ်။ NUG အစိုးရနဲ့ NUCC အကြံပေးကောင်စီတို့ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တွေးသင့်တယ်လို့သူအရင်ကအကြံပြုခဲ့တယ်လို့အခုအချိန်ဟာတွေးဆုံဆွေးနွေးသင့်တဲ့အချိန်ဖြစ်ပြီးတော့ဆွေးနွေးမှုတွေကိုလည်းလူသိရှင်ကြားထုတ်ပြန်သင့်တယ်လို့သူကအကြံပြုပါတယ်။ NUG NUCC အပါအဝင်မြန်မာအရေးမှအဓိကသက်ဆိုင်နေသူတွေနဲ့မလေးရှားအစိုးရကတွေးဆုံအဖြေရှာမှုတွေဆက်လုပ်နေတယ်လို့လည်းမလေးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေအဆုံးသတ်စေမဲ့မူပေါင်းတစ်ခုနဲ့ဒီမူပေါင်းတွေအောင်မြင်အောင်လုပ်ရမယ့်လုပ်ငန်းစဉ်တွေကိုအာဆီယံကချမှတ်သင့်နေပြီလို့မလေးရှားနိုင်ငံသားရေးဝန်ကြီးကသူ့ရဲ့သဘောထားကိုဒီကနေ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အာဆီယံဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဒေါက်တာနိုလင်းထေဆာနဲ့အတူမြမအရေးကိုနိုင်ငံတကာအတိုင်းအဝိုင်းရဲ့ပါဝင်ပံ့ပိုးမှုနဲ့အောင်မြင်အောင်ဖြေရှင်းပေးသူအနေနဲ့ဆောင်ရွက်တဲ့တယ်လို့သူကပြောပါတယ်ရှင်။